နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်မှရွေးနေတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဝေဖန်လိုက်တယ်လို့ရွေးကောက်ပွဲကော်မရှင်အနေနဲ့ဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတွေလုပ်နေတာတွေလည်းရှိတယ်လို့ပြောဆိုလိုက်ပါတယ်။တခြားပါတီတချို့ရဲ့ဥပဒေမဲ့လှုပ်ဆောင်နေမှုတွေကိုကော်မရှင်ကိုတိုင်ကြားပေမဲ့လည်းအရေးယူပေးခြင်းမရှိဘဲနဲ့မျက်ကွယ်ပြုထားတယ်လို့လည်းပြောဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမတ်မေခါကအခုလိုသတင်းပေးပို့ထားပါတယ်။
ဒီကနေ့ပါတီအောင်နိုင်ရေးရုံးခန်းမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုမီဒီယာနဲ့တွေ့ဆုံချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအခုလိုပြောဆိုလိုက်တာပါ
။ဒီဦးတင်ဝင်းလို့ဆိုတဲ့အနေနဲ့ပေါ့ဒါစောတော့ဒီမီဒီယာတော့ကတော့ပြီးဆိုင်ပါတယ်။သွားရပြီးတော့ဆက်ဖို့တင်တယ်။ဒီပြတော့တမတော်ဒါပြီးရှင်းရှင်းသွားပြီးဖြစ်တယ်။ဒါမှမဟုတ်ကရွေးကောက်ပွဲဝင်ရတော့ဆိုပြီးတော့ဆိုင်ပြီးတော့အဲ့ဒီမှာအပေါ်ပြီးတော့ဟိုကတင်ပြတဲ့တာဝန်ပြောတာတော့ဒုက္ခဖြစ်တယ်ဆိုပေမဲ့အဲ့ဒီပုဂ္ဂိုလ်ကကျန်လာပြီတဲ့အခါမှာသူ့တည်ဝင်ပုံတော်ကမူလတာဝန်ဖြစ်တဲ့ဘုံမူကြီးတင်ဝင်အနေနဲ့ကျွန်တော်တမ်းပြည့်ကျန်လို့ရှိကိုတန်းကိုင်းတယ်ဆိုတာပေါ့သူ့ကဆောင်ရတဲ့အချက်တွေကိုကျန်လည်ပြီးတော့တမ်းပြည့်ကျန်ဆောင်ရွက်ပြည့်တဲ့တယ်ဆိုတော့သူ့ရဲ့ပြစ်စာဟာဒီဟာကိုလည်းပဲကျွန်တော်ကောက်ဝတ်နေအောင်တင်တာပုံမှာလည်းအခါနောက်ကျတော့ပြီပါပြီဆိုတော့ကြောက်ပြည့်ခြင်းနဲ့ဒါကိုလက်လူရှိတဲ့ပြစ်စာကိုလည်းတွေ့ပါတယ်
မကြသေးခင်ကရန်ကုန်တိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝင်ကြီးတာဝန်ကနေအငိမ့်စားယူခဲ့တဲ့ဥတင်ဝင်းနဲ့ပတ်သက်ပြီး NLD ကနိုင်ရကဥတင်ဦးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒါပြင်လက်ရှိမှာတက်မတော်ကနေအငိမ့်စားယူပြီးနိုင်ငံရေးနဲ့ပေတဲ့ကိုဝင်ရောက်လာတဲ့တက်မတော်သားဟောင်းတွေဖြစ်တဲ့ဦးလာထေဝင်းဦးဝေလွင်နဲ့ဝင်ကြီးဟောင်းဦးမြင့်လိုင်တို့ဟာထုတ်ပြန်ထားတဲ့စီကံချက်တွေကိုမလိုက်နာဘဲမဲဆွယ်စည်းရုံးမှုလှုပ်ဆောင်ခဲ့တဲ့အထောက်ထားတွေရှိပေမဲ့ရွေးကောက်ပွဲကော်မရှင်ကအရေးမယူခဲ့ဘူးလို့သူကထောက်ပြပြောဆိုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ကလည်းမအူပင်ကနေစန့်ခိုင်ရေးပါတီလွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့တိုင်းညွတ်မှာမိဘနှစ်ပါးစလုံးနိုင်ငံသားသားဖြစ်ကြောင်းထောက်ထားတွေရှိနေပေမဲ့ကော်မရှင်အနေနဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခွင့်ပေးထားကြောင်းဒီပေါ် NLD အနေနဲ့တင်ပြခဲ့ပေမဲ့ကော်မရှင်ကကိုယ်စားလှယ်အဖြစ်ရုပ်သိမ်းခြင်းမရှိဘဲစစ်ဆေးနေဆဲဖြစ်တယ်လို့သာအကြောင်းပြချက်ပေးခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ်
အဲ့ဒီကျေးဇူးရရကမဘာသာကိုလည်းသိကြတယ်ကျွန်တော်တို့ဗာဒီဥက္ကဋ္ဌကိုနာမည်တဲ့ကောကပေါ်ပြတဲ့အပြင်ကျွန်တော်တို့ဟာသူတို့အမျိုးဘာသာတော်နာခုဒီမထောက်ခံတဲ့အကြောင်းလည်းပြေးဖို့ဆိုတဲ့လို့ဆိုတဲ့စာအဲ့ဒါနဲ့ပတ်သက်လို့ဖြောင်းရတဲ့ပုဂ္ဂိုလ်ကအာဏာပါတီကြီးရပုဂ္ဂိုလ်ဒီဝတ်ကျုံတော်ဒီဟင်္ဒရာတို့ပတိလို့မှာဆိုလို့ရှိရင်အဲ့ဒီဒီရံငွားတွေပို့လိုက်တဲ့ကျေးဇူးတွေအထုတ်လိုက်အထုတ်လိုက်ကျွန်တော်ဓာတ်ပုံရှိတယ်ဖြောင်းရတဲ့စာတွေရှိတယ်ဖြောင်းရတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါရပတ်တဲ့ဒီအကျိုးကြောင့်ဖော်ပြပြီးတော့ယူစီကိုတင်ပြတဲ့အခါမှာကျွန်တော်တို့ပြောတာကဘလို့မှအရေးမဖြစ်ဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ပြောဆိုထားတာပါလက်ရှိနောက်ဆုံးထုတ်ပြန်ထားတဲ့မဲစင်းနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့အပေါ်မှာလည်းသူကခုလိုပြောပြပါသေးတယ
်ဒီရန်ကုန်တိုင်းကတချို့မြို့နယ်တွေမှာတွေ့တာရောနေရာဆိုတာရှမ်းပြည်မှာရောတင်းတားရီမှာရောတိုင်းနယ်တွေအနှံ့မှာတွေ့တာတချို့မိသားစုတွေမှာကိုမိသားစုပုံတဲ့လူတွေပို့နေတယ်၄ယောက်ပေါ်လာရှိတယ်၈ယောက်ပေါ်လာရှိတယ်အဲ့ဒါကိုတက်ဆိုင်ရမိသားစုတွေကညွန့်တဲ့ကော်မရှင်ကိုသွားပို့တယ်တက်ွက်မယ်လို့ပြောတာတက်ွက်တိုင်းမရှိဘူးဒါဘက်ကသွားဒါဘက်ကသွားပြီးတော့ပြောတဲ့ခါကျရင်ဒါဘက်ကသူတို့နဲ့ဆိုင်ကော်မရှင်နဲ့ဆိုင်ရဲအဲ့လိုပေါ်ရောပို့နေတယ်ပို့တဲ့ပုံကိုရဘယ်လိုလဲကျွန်တော်မသိဘူးတမျိုးနဲ့တမျိုးတွေမှာပို့နေဆိုရှင်ဒတိုင်းလို့ဆိုရင်တောင်းတဲ့တိုင်းနဲ့ချီရှိနေလို့ပြောမှဆက်
မဲဆင်းရင်မှောင်ရင်မှုတွေကြောင့်ပါတီအောင်နိုင်ရေးအပေါ်မှာထိခိုက်နိုင်တယ်လို့ဗဟိုကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်။ပါတီအောင်နိုင်ရေးအတွက်မဲဆွယ်စည်းရုံးနာမှာအခက်အခဲတွေရှိနေပေမဲ့ရာဂိုင်းနှုံပြအောင်မြင်အောင်လှုပ်ဆောင်မှာဖြစ်ကြောင်းပါတီရဲ့နိုင်ငံကဥတင်ဦးကပြောပါတယ်။